Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရယ်2018ခုနှစ်ဇွန်လ18ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မညသစင်အောင်ကတာဝန်တင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံတွင်တရားမဝင်ဝင်ဖို့ကြိုးစားသူတွေရဲ့မိသားစုတွေထံကနေကလေးတွေကိုတကွဲပြားစီထင်းထင်းထားတဲ့အတွက်သမ္မတထရမ့်အစိုးရအပေါ်ဝေဖန်မှုတွေကြီးထွားလာနေပါတယ်။ကုလသမဂ္ဂအတွင်းမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနေနဲ့တွေ့ဆုံခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့မကြာသေးခင်ကပြီးသွားတဲ့ဆွီဒင်နဲ့ကိုရီးယားပွဲစဉ်မှာတော့ဆွီဒင်ကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်မဲ့ထိတ်တန့်ရောက်သတင်းကတော့ရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီအယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်
There are clear indications of well-organized, widespread and systematic attacks continuing to target the Rohingya in Rakhine State as an ethnic group.
တရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်နဲ့အတူရှစ်လေးလုံးပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့ရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်ကြားတဲ့အကြောင်းမြမလက်ရေးစင်အာကစားတမဟောင်းတွေရဲ့ကပဖလားဘောလုံးပြိုင်ပွဲတုံသက်ချက်ထိုင်းနိုင်ငံမှာလှုပ်လာလှုပ်ကြတဲ့မြမလူသမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ခြင်းလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တဲ့အကြောင်းကြေညာလိုက်တဲ့တရင်ဆရတဲ့တရင်လွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်၊တက်တန့်ရောင်တရင်လွှာနဲ့သူယုံကြည်ရာစီစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်ရဲ့လူမှုကြည့်ကြိုက်ဆိုင်ရာဥပဒေကိုအခုသတင်းပတ်အတွင်းကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အောက်လွှတ်တော်မှပြင်ဆင်နေကြတဲ့အချိန်မှာပဲအထောက်အထားမပါပဲတန်းပြည်တွင်ဝင်လာကြသူတွေရဲ့ရင်သွေးတွေကိုမိဘအနေနဲ့တကွဲတပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စကိုသမ္မတထရမ့်အစိုးရကအခုခံကာကွယ်နေပါတယ်။တချိန်ကအသုံးနည်းခဲ့တဲ့ဥပဒေကိုကန့်တွဲပြီးအမေရိကန်မှာခလုံးခွင့်လျှောက်ထားသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့မိသားစုတွေကိုတကွဲပြားစီထိန်းသိမ်းထားမှုကိုပုံမှန်လွတ်ကင်လာနေတာဖြစ်ပါတယ်။မေလကုံအထိတရင်ပတ်6ပတ်ကြာတဲ့ကာလအတွင်းအရွယ်မြောက်သေးတဲ့ကလေးငယ်ပေါင်း2000ဝန်းကျင်လောက်ကိုမိသားစုတွေနဲ့ခွဲပြီးထိန်းသိမ်းထားခဲ့တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြီးခဲ့တဲ့တရင်ပတ်ထဲမှာပြောပါလေကလေးငယ်တွေကိုထိန်းသိမ်းစခန်းအတွင်းမှာကောင်းမွန်စွာထိန်းသိမ်းထားတဲ့ဗီဒီယိုမှတ်တမ်းကိုလည်းအမေရိကန်အစိုးရကထုတ်လွှင့်ခဲ့ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်လာသူတွေအပေါ်လုံးဝသီးမခံတဲ့ policy ချမှတ်ကန်တွယ်နေတဲ့သမ္မတထရမ့်အစိုးရအပေါ်မကျေနပ်မှုတွေကြီးထွားလာနေပါတယ်မိဘတွေကိုဟန်တားဖို့အတွက်ကလေးငယ်တွေအပေါ်ဖိနှိပ်ညှဉ်းပန်းခြင်းဟာလွန်ကဲတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာအီရိုက်အယ်ဟူစိန်ကတင်းလာနေမှာပြောပါတယ
်အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်600ကျော်တို့လိုက်ပါလာတဲ့ကယ်ဆယ်ရေးသင်္ဘောတွေကိုမနစ်တင်းငင်းနေနေမှာစပိန်နိုင်ငံကကန့်ကွက်ခွင့်ပေးလိုက်ပါတယ်နေစီမချဆရာဝန်များအဖွဲ့ရဲ့ Aquarius သင်္ဘောကဗလန်စီယာစိတ်ကမ်းမှာကန့်ကွက်ခဲ့တာပါတင်မောပေါ်မှာလိုက်ပါလာသူတွေကိုတော့စကပြန်နေဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေအပါအဝင်ချက်ချင်ဒီဝန်ထမ်းတွေနဲ့အကူအညီပေးရလို့သား2300ကျော်တို့ကကြိုဆိုခဲ့ကြပါတယ်။အီတလီနဲ့မော်တာနိုင်ငံတို့မှာကန့်ကွက်ခွင့်ရင်းပယ်ခံခဲ့ရပြီးတဲ့နောက်တရင်တပတ်အကြာမှာရွှေပြောင်းအခြေချသူတွေစပိန်ကိုရောက်လာတာဖြစ်ပါတယ်။ Aquarius တင်မောပေါ်မှာတော့ရွှေပြောင်းအခြေချသူ100လောက်လိုက်ပါလာတာပါ။လူတွေအပြည့်အချက်ဖြစ်မနေဖို့အတွက်တခြားသူတွေကိုအီတလီစစ်တပ်တင်မောနှစင်းကခွဲပြီးတော့ခေါ်ယူတာဖြစ်ပါတယ်။ရှိလာကြတဲ့ရွှေပြောင်းအခြေချသူတွေကိုကနဦးစစ်စစ်ချက်တွေအရတော့အပြင်းထန်ဒဏ်ရာရတာမျိုးနာမကျန်းဖြစ်တာမျိုးမတွေ့ရပါဘူးအများစုကတော့အရွယ်ရောက်ပြီးသူအမျိုးသားအမျိုးသမီးတွေဖြစ်ပြီးကိုဝင်ဆောင်ခုနှစ်ဦးပါပါတယ်ကလင်းငယ်တွေနဲ့ဆယ်ကျော်သက်တွေလည်းပါပါတယ်ဆာဟာရဒေသခံအရတောင်ပိုင်းအာဖရိကဒေသကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကနိုင်ငံပေါင်း26နိုင်ငံကဖြစ်ပြီးအာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလူတွေလည်းပါတယ်ဆိုနေစီမချားဆရာဝန်များအဖွဲ့ကပြောပါတယ်
ပပူအန်ယူဂီနီနိုင်ငံတောင်ပိုင်းဟိုက်စ်လန်ခရိုင်မှာအကြမ်းဖက်ဆူပမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တိုင်းပြည်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ခရိုင်မြို့တော်မန်ဒီမှာဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကပြည်နယ်အုပ်ချုပ်ရေးမှူးဝီလျံပိုဝီရဲ့အိမ်အပါအဝင်အဆောက်အဦအတော်များများကိုပြီးခဲ့တဲ့သတင်းပတ်အတွင်းမိရှု ပြည်ပစ္စည်းတွေကိုလူယူခဲ့ကြပါတယ်2019ခုနှစ်ယောက်ပွဲရလာတဲ့ပတ်သက်လို့ပြည်내အုပ်ချုပ်ရေးမှုဝေလံပါဝေးကရုံးတော်မှာဥတက်လျှောက်ထားတာကိုတရားရုံးကပယ်ချပြလိုက်တဲ့နောက်မှာအခုလိုဆန္ဒပြမှုဖြစ်ပေါ်ခဲ့တာပါနိုင်ငံတော်လေကြောင်းလိုင်းကလေယာဉ်တစ်စင်းကိုလည်းဆန္ဒပြသူတွေကမိရှုဖြစ်စီခဲ့ကြပါတယ်
ခရိုင်အတွင်းမှာလက်နက်ကင်တပ်ဖွဲ့တွေကိုချထားလိုက်ပြီးခရိုင်အစိုးရအဖွဲ့ကိုလည်းဖျက်သိမ်းလိုက်ပါတယ်ဝင်းကြီးချုပ်ကရဲဝန်ထမ်းဟောင်းတောမတ်စ်အလူကိုဖွဲ့စည်းပုံအရအုပ်ချုပ်ခွင့်အာဏာလွှဲအပ်ပေးလိုက်ပါတယ်ကိုလံဘီယာနိုင်ငံမှာမနစ်တနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရဝါဒီစွတ်တော်အမှအီဗန်ဒူကေနိုင်ရခဲ့ပြီး2019ခုနှစ်ကအရင်အဖျားစီသဘ ရဲ့ရွာဝါဒီအီဗန်တူကေကထောက်ခံမဲ့50လေးရာခိုင်နှုန်းကန့်ကွက်မဲ့40နှစ်ရာခိုင်နှုန်းနဲ့အနိုင်ရတာပါပြန်ပဲပီထရိုကတော့အဖီအာစီသဘုံနှုန်းနဲ့ငင်းချမ်းရေးသဘောတူညီချက်ကိုထောက်ခံသူပါမြေလူမြေရိုင်းတွေကိုချုပ်တက်တဲ့လက်သမားတွေကိုခွဲပေးဖို့နောက်နိုင်ငံမှာရုပ်ကျွမ်းအောင်စာအသုံးပြုမှုကိုလျှော့ပြီးပြန်ပြင်းမြဲစွန့်ရင်အသုံးပြုရေးပြောင်းလဲပို့လို့နဲ့စီယုံခဲ့တာပါ အနိုင်ရတဲ့အီဗန်တူကေကတော့ရုံးကန်ရတဲ့ကိုလံဘီယာစီးပွားရေးမှာလုံးတာကိုင်နာအခြေအနေမျိုးပိုဖြစ်လာဖို့ကြိပြုထားပါတယ်။မတ်စ်ဝါဒီ FARC
သဘောဟောင်းနေတဲ့ငင်းချမ်းရေးသဘောတူညီချက်ကိုလည်းသူကပြုပြင်ပြောင်းလဲလိုနေတာဖြစ်ပါတယ်။ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ
လိုက်တော်မီတာ19ကီလိုဟတ်စ်တင်9လင်း9တုံညာလိုက်တော်မီတာ22ကီလိုဟတ်စ်11ခွန်တုံညာလိုက်တော်မီတာ32ကီလိုဟတ်စ်93တုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ အထူးကိုယ်စားလှယ်မစ္စဘူဂနာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူအပါဝင်ဆိုးရအဖွဲ့တာဝန်ရှိသူတွေနဲ့တင်းငွေနေကတွေ့ဆုံခဲ့သလိုစစ်တွေမြို့နာကတက်ခဲ့ပြီးမွတ်စလင်ဒုက္ခသည်စခန်းကိုသွားရောက်ကြည့်ရှုပေးပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်မစ္စဘူဂနာနဲ့အဖွဲ့ဟာတင်းငွေနေမှာပဲမြေပုံမြို့ကမွတ်စလင်ဒုက္ခသည်စ ည်းမွတ်စလင်ဒုက္ခသည်တွေနေရာပြန်ရေး AMP ရဲ့သဘောထားကိုအထူးကိုယ်တိုင်ကအဓိကထားမေးမြန်းခဲ့တယ်လို့ AMP တာဝန်ရှိသူတွေကတွစ်ဆုံမှုအပြီးမှာ VOA ကိုပြောပြခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အဖြစ်ဧပြီလနောက်ပိုင်းမှာစတင်တာဝန်ပေးအပ်ခံခဲ့ရတဲ့ Miss Bugana ဟာစွန်လ12ရက်နေ့ကမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာမှာ13ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းနဲ့စွန်လ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။မစ္စဘူကနာဟာမြန်မာနိုင်ငံခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပါတယ
်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစီရေးလက်ချက်မှုတွေကိုရပ်ဆိုင်းဖို့ဖြစ်လာနိုင်ခြင်းအပေါ်တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကသတိထားတုံ့ပြန်ကြပြီမယ်လို့လည်းဩဇာကြီးတဲ့သမရအကြံပေးတူကတော့စတင်အကောင့်ထဲဖော်လာနေပြီဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်အဖြစ်ရှုမြင်ထားပါတယ်။ကမ္ဘာတဝန်းကအမေရိကန်စစ်ခြေစိုက်စခန်းတွေကစစ်သည်မော်တွေတိုက်လေရင်တွေတပ်ဖွဲ့ဝင်တွေပါဝင်တဲ့ပူးရဲစီရေးလေးချက်မှုကြီးတွေကိုစိုက်ငတ်မဲ့ကြီးညာချက်ကဒီသတင်းပတ်ထံမှာထွက်ပေါ်လာနိုင်တယ်လို့အမည်မဖော်တဲ့အစိုးရသတင်းရှင်းမြစ်တွေကကိုးကားပြီးတောင်ကိုရီးယားယုံဟပ်သတင်းကဖော်ပြပါတယ်။ဒါပေမဲ့ပုံမှန်ပူးရဲလေးချက်မှုတွေကတော့ဆက်လုသွားမယ်လို့လည်းယုံဟပ်သတင်းမှာရေးသားထားပါတယ်ရှင်
။ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့9ရက်မြောက်နေ့အဖြစ်ရုရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပတာမှာမကြသေးခင်မိနစ်ပိုင်းတွင်ကပြီးဆုံးသွားတဲ့အုတ်စု F ကဆွီဒင်နဲ့တောင်ကိုရီးယားတို့ရဲ့ ွဲစဉ်မှာဆွေတင်ကတကူးကူးမရှိတဲ့အနိုင်ရတော့ပါတယ်။မကြာခင်မိနစ်ပိုင်းအတွင်းကစားကြတော့မယ်ဒုတိယပွဲစဉ်မှာတော့အုတ်စုဂျီကဘယ်လ်ဂျီယမ်နဲ့ပနမအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကနေ့အတွက်နောက်ဆုံးပွဲစဉ်ကိုတော့အုတ်စုဂျီကပဲတူနီရှားနဲ့အင်္ဂလန်အသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့လက်ရှိချန်ပီယံဂျာမနီနဲ့မက္ကဆီကိုပွဲစဉ်မှာတော့မက္ကဆီကိုအသင်းကတကူးကူးမရှိတဲ့အနိုင်ရတော့ပါတယ်။ဂျာမနီအသင်းပွဲဥဒ်မှာအခုလိုမက္ကဆီကိုအသင်းကိုရှုံးခဲ့တာကြောင့်ဘောလုံးလောကအတွက်အားအသင့်စရာဖြစ်သွားခဲ့ပါတယ်။ဂျာမနီအသင်းဟာချေပေါ်အောင်ကောင်းကောင်းကစားနိုင်ခြင်းမရှိပါဘူး။ဒီနေ့မှာချန်ပီယံဖြစ်မယ်လို့တိပေးခံထားရတဲ့အသင်းတစ်သင်းဖြစ်တဲ့ဘရာဇီးဟာလည်းမနေ့ကဩစတြေးလျနဲ့တကူးစီတည်ဖြစ်သွားခဲ့ပါတယ်ဘရာဇီးအသင်းအနေနဲ့အကွက်ကြကြတွတ်တွလေးတစ်ဖက်အသင်းကိုဖိကစားနိုင်ခဲ့ပေမဲ့အနိုင်ကိုထပ်မသွင်းနိုင်ခဲ့ပါဘူးအခုနေ့မှာကစားခဲ့တဲ့အုပ်စုပထမပွဲဥတဲ့ကစားပွဲတွေမှာနာမည်ကြီးအသင်းတွေရှုံးတဲ့အသင်းကရှုံးတည်ကြတဲ့အသင်းကကြဖြစ်နေတာကြောင့်ထိတ်တန့်အသင်းတွေကန့်ခေတဲ့နှစ်ဖြစ်မလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ
်ပြီးခဲ့တဲ့လတော့ကဖြစ်ပွားခဲ့တဲ့ဂွတ်တီမာလာမိတော်ပောက်ကွဲမှုအတွင်ပျောက်ဆုံးသွားခဲ့တဲ့လူ200နီးပါးကိုရှာဖွေစစ်ဆေးနေမှုကိုရပ်တန့်လိုက်ပါပြီ။ဂွတ်တီမာလာနိုင်ငံကဖွေကိုမိတော်ပောက်ကွဲမှုအတွင်လူ130တေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကအတည်ပြုပါရယ်။ San Miguel Los Lotines နဲ့ El Rodeo ရပ်တွင်မှာလူနေထိုင်ဖို့မဖြစ်နိုင်တဲ့အပြင်အန်ဒီယယ်လည်းများလွန်းလာကြောင်းရှာဖွေစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်တဲ့အကြောင်းဂွတ်တီမာလာအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုထားပါရယ်။
ဂျပန်နိုင်ငံအနောက်ပိုင်းမှာအင်အားပြင်းအားကြီးတဲ့ငလျင်တစ်ခုဒီကနေ့တင်းလှနေမှာလှုပ်ခတ်သွားတာကြောင့်အ ਨੇ ဆုံးလူ3ယောက်သေဆုံးပြီးတော့တခြားလူ90လည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒေသဆန်တော်ချိန်မနေ့7နိုင်လောက်မှာအိုဆာကာမြို့ကိုဗဟိုပြုပြီးပြင်းအား6.1မက်ဂနီကျူးနဲ့လှုပ်ခတ်သွားခဲ့တာဖြစ်ကြောင်းဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်။ငရင်လန်ကြောင့်ဘူရာယုံတချို့ပျက်စီးသွားတာကြောင့်လူကျက်တဲ့ရုန်းတက်တဲ့အချိန်မှာပဲယထာလန်ကြောင်းတွေရထားခဲ့ရပါတယ်။ငရင်တန်ကြောင့်နိုင်ရည်နေပြုတ်ခဲ့ပြီးမိလောင်တာအဆောက်အဦတွေနဲ့ရေပိုက်ပောက်ခွဲတာတွေလည်းဖြစ်ပေါ်ခဲ့ပါတယ
်
တင်းလာနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိမ်ကြီးထိုက်တို့ကကြီးညာပေးခဲ့ရဖြစ်ပါတယ်အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်ရေးမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိပဲမဖြစ်နိုင်ဘူးလို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညွန့်ဦးကပြောပြမှာပါ။
မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနိုင်ငံချို့ဟာကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်သက်မခံတဲ့အပေါ်ဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်စည်းဝေးဖွင့်ပွဲမှာလူခွင့်ဆိုင်ရာကုလမဟာမင်းကြီးကဝေဖန်ရှုံ့ချပါရတယ်။မြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်ထိပါလူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတယ်ဆိုပြီးတော့လေကုလသမဂ္ဂမဟာမင်းကြီးဇိုင်ဟူစိန်ကသူ့ရဲ့မိကုံးထဲမှာထည့်ပြောပါရတယ
်။ As the council is aware, there are clear indications of well-organized, widespread and systematic attacks.continuing to target the Rohingya in Rakhine
ဒုက္ခရေးကောင်စီအနေနဲ့သတိပြုမိပါလိမ့်မယ်ရခိုင်ပြည်နယ်တွင်းမှာရှိတဲ့ Rohingya တွေဟာလူမျိုးနွယ်စုတစုအနေနဲ့ပြစ်မှတ်ထားခံရပြီးအစီအစဉ်တကျကြေကြေပြန့်ပြန့်တိုက်ခိုက်ခံနေရတယ်ဆိုတာပါဥပဒေစံနှုန်းသတ်မှတ်ချက်အရဆိုရင်တော့ဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုအတိဖြစ်နိုင်ခြေရှိနေပါတယ်ကချင်နယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းမနေ့အော်တိုဘာလကလေးကပြည်ပခါတွေတိုးမြင့်လာပါတယ်
ကချင်နဲ့ရခိုင်ဒေသအပါဝင်မြန်မာနိုင်ငံတွေကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့ကုလလူခွင့်ရေးကောင်စီကအချက်အလက်စုဆောင်ရေးအဖွဲ့ကိုဖွဲ့ခဲ့ပေမယ့်မြန်မာအစိုးရကအဲ့ဒီအဖွဲ့ကိုပြည်ဝင်ခွင့်မပေးပါဘူး။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးထုကုစလေကိုလည်းအစိုးရအနေနဲ့ပူးပေါင်းဆောင်မှုရပ်ထားပြီးတော့နိုင်ငံတွင်းကိုဝင်ရောက်ဆစ်ဆွေးခွင့်တွေမပေးတော့ပါဘူး။အစိုးရအနေနဲ့အစိုးရတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဘက်ကတွားရောက်ဆစ်ဆွေးတာမျိုးရှိခဲ့ပါတယ်။ဒါမဲ့လို့နိုင်ငံတကာကဆွဆွဲနေတယ်လို့အစီအစဉ်တကျလူခွင့်ရေးချိုးဖောက်တာမျိုးမဟုတ်ပဲနဲ့လူမျိုးတောင်ဝင်ရှိသူတူချင်းကျူးလွန်တဲ့ပြစ်မှုတွေပဲတွေ့ရတယ်လို့သုံးသပ်ထားပါတယ်။ကုလမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကခုလိုစုံစမ်းမှုတွေမှာခုချိန်အထိနိုင်ငံတကာလက်ခံယုံကြည်လို့ရတဲ့အနေအထားမျိုးမရှိသေးဘူးလို့အခုစည်းဝေးမှာပြောသွားပါတယ
်။ Although Myanmar has stated that it will investigate allegations and prosecute alleged perpetrators
မြန်မာဆိုရနေတဲ့ဆက်စွဲချက်တွေကိုစုံလမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောနေပေမဲ့လည်းဒီစုံစမ်းမှုတွေမှာယုံကြည်စိတ်ချရမှုနဲ့လွတ်လပ်မှုဆိုတဲ့အနိုင်ဆုံးစံတတ်မှတ်ချက်တွေတော့မရှိပါဘူးနိုင်ငံတကာစုံစမ်းမှုတွေကိုညင်းနေတာကြောင့်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးယုံကုလလူခွင့်ရေးထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တွေကအဝေးကနေလှမ်းပြီးစောင့်ကြည့်နေရပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက် မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်။ပကတိအနေထားလူအခွင့်အရေးအခြေအနေစစ်ဆေးစောင့်ကြည့်ခွင့်မရဘဲနဲ့တော့ဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ထပ်လောင်းပြောပြစေ
။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူစိန်ရဲ့အခုမိကွန်းဟာမဟာမင်းကြီးဖြစ်တဲ့သူ့ရဲ့နောက်ဆုံးမိကွန်းဖြစ်မှာပါ။အခုလူခွင့်ကောင်စီအစည်းအဝေးပြီးဩဂတ်လဆိုရင်တော့သူ့ရဲ့တက်တန်းကုံဆုံးမှဖြစ်တာကြောင့်ပါဂျွန်နဲ့ဂျူလိုင်လတွေမှာကျင်းပသွားမဲ့ဒီ38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးတွေအတွင်းမှာတော့နိုင်ငံတကာလူခွင့်အခြေအနေတွေတဲမြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စဟာဦးစားပေးဆွေးနွေးစရာဖြစ်လာအောင်မယ်လို့ယူဆပါတယ်မြန်မာဆွေးနွေးဘက်ကတော့ဒီရခိုင်မြောက်ပိုင်းကလူခွင့်ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့အထောက်အထားခက်ခဲမှမှပြနိုင်ရင်အရေးယူပါမယ်လို့ဂရီဘီပြောပြီးတော့နိုင်ငံတကာကသုံးနှုန်းနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့အတိအမှန်မပြောပါဘူးရခိုင်မြောက်ပိုင်းဒေသလူခွင့်ဆွေးဆွဲချက်တွေနဲ့ပတ်သက်လို့မကြခင်မှာလဲနိုင်ငံတကာကပုဂ္ဂိုလ်တူအပါအဝင်၃ပါးတဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရဘက်ကကြေညာထားပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါ VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com အပြင် VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဆက်လက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရှစ်လေးလုံးပြည်သူပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့အကြောင်းပြန်ကြားလိုက်တာဟာဥပဒေအရကိုက်ညီမှုမရှိဘူးလို့ရှစ်လေးလုံးပါတီကိုနိုင်ငံရေးပါတီအဖြစ်လျှောက်ထားသူတွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခုလိုပါတီတစ်ခုရဲ့နာမည်ပေါ်အငင်းခုန်လုပ်နေခြင်းထက်ရှစ်လေးလုံးပါတီအနေနဲ့တခြားနာမည်ပြောင်းလဲပြီးမှတ်ပုံတင်လိုက်ရင်နိုင်ငံရေးအရအကျိုးရှိနိုင်တယ်လို့သုံးသပ်သူတွေကလည်းရှိပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။ရှင်းလင်းလုံးပြည်သူပါတီကိုနိုင်ငံရေးပါတီတစ်ခုအဖြစ်ရွေးကောက်ပွဲအရှင်ပြိုင်နိုင်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုမေလနေ့ကအမှတ်ပုံတင်ခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကနေပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပေးဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအသီးပေးအကြောင်းပြန်ကြားလိုက်တာနဲ့ပတ်သက်လို့ရှင်းလင်းလုံးပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနဲ့အောင်ကောင် VOE ကိုအခုလိုပြောပါရစေ။
တိုင်းနာပြည်သူလူထုတည်အလုံးဒီကိုတမိုးထားတဲ့ကိလေသာတို့အေးတော်ပုံကြီးရဲ့အဒီဖြစ်နေတဲ့အတွက်ဒါတခုတယောက်တစ်ဖက်ပိုင်နာမည်မဖြစ်သင့်ဘူးဆိုတဲ့အကြောင်းပြချက်နဲ့ကော်မရှင်ကကျွန်တော်တို့အပြီးကြောင်းဖို့ဆုံးဖြတ်ခဲ့အဲ့တော့ဒီအချက်ပါအကြမ်းတမ်းပြောရင်နိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေပါတော့သမ္မတထားတယ်နော်တောင်ပွဲနိုင်တယ်ဆိုရဲအကြောင်းပြချက်တွေတော့ညီညွတ်မှုမရှိဘူးကြာဟိုဒီရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကနော
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့အခုလိုဆုံးဖြတ်ချက်ဟာဤဥရိအရာလွတ်ဆောက်ရခြင်းဖြစ်တယ်လို့ကော်မရှင်ရဲ့အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်သူတို့ကဟိုကျွန်တော်တို့ကတော့ဥပဒေနဲ့အညီဥပဒေဤဥရိလွတ်ဆောက်တဲ့နေ့တွေနဲ့အညီဆောင်ရပါတယ်ဟုတ်ကဲ့ဆောင်ရဆုံးဖြတ်ပါတယ်
ရှင်လီလုံးပြည်သူပါတီရဲ့အမည်အလံနဲ့အမှတ်တံဆိပ်တို့အပေါ်ပြည်တွင်းကရောပြည်ပကရောကန့်ကွက်သူအချို့လည်းရှိနေတာပါအခုလိုပါတီတစ်ခုရဲ့အမည်နဲ့ပတ်သက်ပြီးအငင်းခုဖြစ်နေခြင်းတဲ့နာမည်အစ်စ်တစ်ခုပြောင်းပြီးရွေးကောက်ပွဲဝင်ခြင်းကအကျိုးရှိနိုင်မယ်လို့တရားတော်ရှင်းနေဦးမမောင်ဝင်းကပြောပါတယ
်ဝင်းပွားနေတာနဲ့ဆိုင်ရင်ကန့်ကွက်တဲ့လူတွေလည်းရှိနေတယ်အဲ့ဒီပေါ်မှာငင်းပွားပြီးတော့လုပ်နေတာနဲ့ဆိုင်ရင်တော့ဒါအလုံးလုတ်ကင်းတဲ့ဟာတစ်ခုပြန်ပြလိုက်ပြီးတော့မှရွေးကောက်ပွဲဝင်တာရွေးကောက်ပွဲဝင်နေအောင်ကြိုးစားမယ်ဆိုရင်တော့ပါတီသူတို့ပါတီအတွက်လည်းကြိုးရှိမယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
ရှင်းလင်းလုံးပြည်သူပါတီအနေနဲ့ဇူလိုင်13ရက်မတိုင်မီအမည်အလံနဲ့အမတ်တံဆိပ်တို့ကိုပြန်လည်ပြင်ဆင်ပြီးမတင်ပါကပါတီထူထောင်ခွင့်အလိုလည်းအပြည့်ပြည့်မှာပဲဖြစ်ပါတယ်အဲဒါကြောင့်ရှင်းလင်းလုံးပြည်သူပါတီဖြစ်မြောက်ရေးကော်မတီဝင်တွေကဒါမဲ့ဇွန်23ရက်နေ့မှာအစည်းအဝေးပြုလုပ်ပြီးကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်တုံ့ပြန်တော့မှာဖြစ်တယ်လို့ဆိုပါတယ်ရှင်လီလုံးပြည်သူပါတီကတော့2016ဇူလိုင်15ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာစီအိုအေးကော်မတီများဖွဲ့စည်းတာပြီးဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုနားဆင်ရမယ့်သတင်းလွှာမှာတော့မြမငင်းငင်းရေးကိုအဓိကထားပြီးကဘာတလွားကရင်လူမှုအတိုင်းဝိုင်းလှုပ်ရှားမှုကိုအမေရိကန်ပြည်အောင်စုအပါအဝင်ကဘာတလွားကမြို့တွေမှာစီရင်ဆောင်ရွက်နေပါတယ်ဒီကနေ့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာရောကနေဒါနိုင်ငံအော်တိုဝါမှာပါကရင်လူမှုအတိုင်းဝိုင်းစုစည်းပြီးမြမငင်းချမ်းရေးအတွက်စုစည်းရောက်ရှိနေကြပါတယ်။မတ်သိမ်ကြီးထိုက်စုစည်းတင်ပြထားပါတယ်
။တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအရေးဒုက္ခသည်တွေအရေးအပါအဝင်မြမငင်းချမ်းရေးအတွက်စီရင်လှုပ်ရှားမှုတရက်ကိုကဘာတလွားကရင်လူမှုအတိုင်းဝိုင်းကဖော်ဆောင်နေပါတယ်။မြမငင်းချမ်းရေးစီရင်ဆောင်ရွက်မှုအဖြစ် Digene Maro, American Piranzu Muro, Washington DC, Tamra Impuro Shimayo, Ludo Shimayo, Suzi Yaoshi Nijaraba. Karen Community of Minnesota Yet Dawin Shitu Pite, Morrison Johnny Ga, Digene Lo Shamune Patabi Akulu Pio Piavare.
ဒီမှာကကျွန်တော်ဒီနေ့မှာအော်တိုမရှိမယ်နောက်ပြီးတော့နောက်ပြီးတော့နီဘရတ်စကာမှာရှိမယ်ဆိုတော့ဒီနေ့ကတော့ဝါရှင်တန်ဒီစီမှာတော့တောင်းမယ်တွားကြပြီဒီလိုရေဒီလက်ဖြစ်နေပြီဆရာမယ်နောက်ခဏလေးဆိုလူတွေကကြည့်တော့ဗောနော်သူယုံနေကြပြီဗောလေကနေဒါကရင်လူမှုအတိုင်းဝိုင်းမှာလဲဒီကနေ့လွတ်တော်ရှင်မှာစူးစီးလှုပ်ရှားမှုတည်းပြုလုပ်ဖို့ရှိနေတယ်လို့
လွတ်တော်အမတ်တချို့နဲ့လည်းတွေ့ဆုံပြီးမြန်မာအစီအတွန်းအားပေးကြဖို့ရှိနေပါတယ်ခနေဒါကရင်လူမှုအတိုင်းဝိုင်းဥက္ကဋ္ဌထလုံးဖန်းကအခုလိုပြောပါတယ်ကျွန်တော်ဆွေးနွေးရမယ်အချက်ကြတော့အဲ့ဒီအခုပိုလစ်တီကယ်ပရက်ရှာပေါ့နော်ကျွန်တော်ကနေဒါကနေဒါဆိုရကဘယ်လိုပြောမလဲတော်တော်အားနည်းနေတယ်အဲ့ဒီနိုင်ငံရေးပိုင်းမှာဆိုရင်နိုင်ငံရေးပြအပြမှုဟာအားနည်း ကြည့်တယ်ကျွန်တော်အမြင်ပေါ့နော်အဲ့ဒါကြောင့်နိုင်ငံရေးပြပေးမှုတွေနည်းနည်းရဖို့ကျွန်တော်ဥစားတိုက်တွန်းချင်တာပေါ့နော်နောက်ပြီးတော့နောက်ပြီးတော့ဒီကျွန်တော်တို့ဒုက္ခသည်စခန်းမှာပဲပြည့်ပြည့်အဲ့ဒီ IDP
ညာဘူးလဲကျွန်တော်တို့တောင်းဆိုချင်တာပေါ့နော်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမင်းနီဆိုတာပြည်နယ်လွှတ်တော်ရှင်မှာကရင် Community of Minnesota
ရဲ့တာဝန်ရှိသူတို့ဖြစ်တဲ့မော်ရီဆန်ဂျော်နီကအခုလိုပြောပြပါတယ်နောက်ပြီးတော့နောက်တစ်ခုကကျွန်တော်တို့ကတတိယတောက်ကတည်းမှရှိတဲ့မိသားစုတွေရှိတယ်တတိယနိုင်ငံမှာသူတို့ဆွေမျိုးတွေကလည်းရှိတယ်ဒီလိုဆွေမျိုးတွေကပြန်လဲပူးပေါင်းဆောင်ကျွန်တော်တို့ခေါ်တဲ့
ဒီကွန်ဂရက်ရဲ့စီနီလွတ်တော်ရီပရီဇန်တေးတစ်ဖြစ်တဲ့ကိုကျွန်တော်တို့ကတောင်းဆိုသွားမယ်သူတို့ကလည်းကျွန်တော်တို့အဲ့ဒီနေ့မှာဂတိကူကိုပြည်တယ်သူတို့လေးယောက်တက်လာတယ်အကြီးပိုင်းရပါတော့လေးယောက်တက်လာတော့ဒါတွေကိုလည်းသူတို့ဒရပ်လုပ်ပြီးတော့ရေးတင်ပြီးတော့သူတို့ဆိုင်ပို့ပြီးတော့ကျွန်တော်တို့အတွက်သူတို့တောင်းဆိုပြီးမှသူတို့လုပ်မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေကြောင့်ဒေသခံတွေတ ဒုက္ခတဲ့စခန်းတွေမှာရှိနေကြသူတွေတတိယနိုင်ငံတွေမှာအခြေကျနေပြီဖြစ်တဲ့ဆွေမျိုးသားချင်းတွေနဲ့ပြန်လည်စုံစည်းနိုင်ရည်အတွက်လဲဆောင်ရွက်ပေးဖို့တောင်းဆိုကြတာဖြစ်ပါတယ်ရှင်
ဒီကနေ့အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီနဲ့ကနေဒါနိုင်ငံအော်တဝါမှာကရင်လူမှုအတိုင်းဝိုင်းတွေစုစည်းရောက်ရှိနေကြတာကိုမသိနေထိုက်တင်ပြသွားတာပါအခုဆက်ပြီးတော့ကမ္ဘာဖလားဘောလုံးပွဲဆန်ရတဲ့ရင်လွှာကိုထုတ်လွှင့်ပေးချင်ပါတယ်
ဘရာဇီးတင်းကိုအလားအလာအကောင်းဆုံးဖြစ်မျှော်လင့်ထားသူတွေထဲမှာမြမလက်ရွေးစဉ်အာဂဇာသမဟောင်းဦးဝင်းမောင်ကြီးလဲပါဝင်ပါတယ်ကိုဦးတင်အောင်နဲ့ဦးဝင်းမောင်ကြီးတို့ရဲ့ခန့်မှန်းချက်တွေကိုနားဆင်ကြကြရအောင်ပါကိုရန်နိုင်ကတင်ဆက်ထားပါတယ်မြန်မာနိုင်ငံအနေနဲ့သူအလေးပေးထားတဲ့အင်္ဂလိပ်အသင်းအင်္ဂလန်အသင်းကိုအင်္ဂလန်အသင်းရဲ့ရှေ့တန်းမှာကစားတဲ့စာလင်းတို့ပါတီတို့ ကျင်းတို့ဒီတော့ရဲ့ထိုးပေါအားဝင်အဲအချီကြီးတော့ရနိုင်လို့ရှိတယ်ကျွန်တော်အနေနဲ့တော့ဥစားပေးရတော့ဒီလိုဆိုပဲကျန်တာကတော့ကိုကောင်းတဲ့စပိန်ရဲ့ဒီအင်္ဂလိပ်ကိုအနာမကပေးချင်တယ်ပြီးတော့အာဂျင်တီးနာကခုနစပိန်ရဲ့ကစားနည်းဆန်တာမျိုးကစားတယ်ကစားရဆိုရင်အာဂျင်တီးနာတကယ်တကယ်ဟိုဘူးက
ဆီတို့ဒီကစားပြီးတော့လာတဲ့အခြေအနေကိုအတရာပြီးရှိတော်မူတယ်။ဆီရဲ့အခြေအနေကအတရာတော့ခါတကာကသူကမပြောလင်းပဲနဲ့ခြာသွားတတ်တယ်။သူကမျော်လင့်ကြတာသူအကောင်းဆုံးလို့ပြောလင့်နေတယ်။မပြောလင့်ပဲနဲ့ခြာသွားတတ်တာမျိုးရှိတဲ့အတွက်သူ့ကိုသိပြီးတော့အားလုံးမပြောလို့ဘူး။ဒီကနေ့ကစားနေတဲ့အားလုံးကတော့ဒီပါဝါလေးကိုစတင်ဒီတိုင်မီနဲ့သိစရာပဲပါ။ ဟိုဟိုရေတော့ဘုန်းကြီးညာတခုတည်းနဲ့ညာတော့လာလေးတွေ့ရပြီ။အဲအဲ့သွားတဲ့ပါဝါလေးနဲ့
တိုင်းနေပေါ့နော်လူတွေရမှာဒီကိုယ်ကတိုင်းနေကောင်းလာပြီပေါ့နော်ဆိုတော့ဟို individual လဲသူချုံတလုံးလဲဒီညာခေတ်ကမဟုတ်တော့ဘာလို့လဲဆိုတော့ပြောခဲ့တယ်ဆိုတော့အဲ့ဒါပေါ့နော်အင်ဘရာဇီးယားကသူကတော့အစင်လာတော့ကောင်းတယ်ပေါ့အစင်လာရှိတဲ့လူကတော့ရှိတယ်ပေါ့နော်ဟိုအစင်လာတော့မပြတ်ပါဘူးဘာလို့ဆိုတော့ကျွန်တော်ဒီအောင်ဒီအောင်ဘရာဇီးဘရာဇီးနဲ့ဒီမောင်းများတော့ပေါ်ဒီမောင်းများတော့သူယူထားတယ်ဆိုတာလေသူဂျင်းမှုလေဂျင်းသူဂျင်းကတော့ဘာမှဂျင်းတယ်နောက်ပိုင်းတက်လာပြီလေဒီဒီလေတစ်ခုကတော့ဟိုမိနေမှာပဲလေသူဘာလို့ဆိုတော့ဟိုသူ့ရဲ့တော်တဲ့ life ကိုအကောင်းလေအဲ့လိုမျိုးဆိုလို့ဟိုတော့ထင်လာတော့ဒီလိုပဲအင်းကောင်းနေပဲထင်ရပါတယ
်ကိုရနိုင်စူးစီးထားတဲ့ကိုဦးတင်အောင်နဲ့ဦးအမောင်ကြီးတို့ရဲ့ကပ္ပဖလားဘောလုံးပွဲအပေါ်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါပထမပိုင်းနိုင်ရီဝဲရဲ့နောက်ဆုံးသတင်းမှာတပုတ်ကိုဆက်လက်တင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာအလုလာလုကြတဲ့မြန်မာရွှေပြောင်းအလုသမားတွေမှတ်ပုံတင်လုပ်ရမယ့်တတ်မှတ်ရဲ့မကုံဆုံးခင်မှာပဲမြန်မာနိုင်ငံသားတွေလာရောက်လှုပ်ဆောင်မှုတွေမရှိတော့တဲ့အတွက်မြန်မာအလုသမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ခြင်းလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းထိုင်းအစိုးရကအကြေညာခဲ့ပါတယ်မြန်မာရွှေပြောင်းအလုပ်သမား73သိန်းလောက်အထောက်အထားလက်မှတ်လုပ်ပြီးပေမဲ့နောက်ထပ်တရားမဝင်ဝင်ရောက်လာသူတွေကိုတော့အထောက်အထားလက်မှတ်ဆက်မလုပ်ပေးဘူးလို့လည်းဆိုပါတယ် VOA သတင်းထောက်အမတ်အေးမာကသတင်းပေးပို့ထားပါတယ
်နိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်လို့မှတ်ပုံတင်ဖို့ခွင့်ပြုထားတဲ့ရက်နောက်ဆုံးရက်ဖြစ်တဲ့ဇွန်လ30ရက်နေ့မတိုင်ခင်မှာပဲမြန်မာအလုပ်သမားတွေမှတ်ပုံတင်တာတွေမရှိတော့တဲ့အတွက်ထိုင်းဘက်က One Stop Service Center တွေနဲ့မြန်မာဘက်ကမိသူမိဝါဖြစ်ကြောင်းအထောက်အထားလက်မှတ်တွေလုပ်ပေးတဲ့စခန်းတွေကိုပိတ်သိမ်းလိုက်ပါပြီ။ဒီအတွက်မြန်မာအလုပ်သမားတွေအနေနဲ့မှတ်ပုံတင်ခြင်းလုပ်ငန်းစဉ်တွေပြီးဆုံးသွားပြီဖြစ်ကြောင်းရှေ့ပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့သူတို့ကတော့စခန်းတွေလည်းပိတ်လိုက်ပြီဆိုတော့မြန်မာအစိုးရတိုင်းအစိုးရသဘောတူစခန်းတွေလည်းပိတ်လိုက်ပြီဆိုတော့အလုံးပြီးပြည့်စုံသွားပြီလို့သူတုံ့တက်တာပေါ့နော်။ဒီလိုလုံးဝမလာတော့ဆိုတော့ကျွန်တော် one stop service center ရနေမှာသူကအချိန်ကြီးကိုသူလုံဆောင်ပေးနေခါမှာတော့ဟိုလာခဲ့ကြတာရှိတယ်ပေါ့ဒီဇွန်လတန်းမှန်သူကလုံးဝလာတာမတွေ့တော့တဲ့အကြောင်းဒါကိုကုန်ဆုံးသွားပြီလို့ပဲကျွန်တော်ကသတ်မှတ်တဲ့သဘောပေါ့အားလုံးစုစုပေါင်းကတော့အားလုံးပြုလုပ်ပေးလိုက်တာ73သိန်းလောက်လုပ်ပေးလိုက်တယ်ခင်ဗျာပထမဆုံးကလည်းကြီးညာပါတယ်နောက်ထပ်ဘယ်တော့မှလုပ်မပေးတော့လို့ကြီးညာပါတယ်ဟုတ်ကဲ့
နိုင်ငံသားလူသမားတွေအတွက်အထူးအခွင့်အရေးတရက်အနေနဲ့ထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာတဲ့ဘယ်အလို့သမားပဲဖြစ်ဖြစ်အလို့ရှင်တွေကလက်ခံမယ်ဆိုရင်2018ခုနှစ်ဇူလိုင်လကစပြီးတရားဝင်မှတ်ပုံတင်ခွင့်တွေပေးခဲ့တာပါတန်းနဲ့ချီပြီးတရားမဝင်အလို့လောက်ကင်နေတဲ့မြန်မာတွေအတွက်ဒါဟာအထူးအခွင့်အရေးတရက်အနေနဲ့ပေးခဲ့တာလို့လည်းသူကဆိုပါတယ်
အခုနောက်ဆုံးလုပ်ပြီးလိုက်တဲ့ process ကဒါထိုင်းနိုင်ငံတို့တရားဝင်သူ့ကြောင့်ဝင်ရောက်လာတဲ့လူတွေအများစုလုပ်ပြီးလိုက်တာခင်ဗျာအဲ့ဥရောပသမဂ္ဂအဖွဲ့ကလည်းထိုင်းနိုင်ငံမှာတရားမဝင်လို့ပျောက်ပြောက်ကြီးကိုသူကတောင်းပြီးပြန်ပြေးနေတဲ့ခါမှာသူကဒီလိုမျိုးဒီထိုင်းနိုင်ငံတွေမှာတစ်ဖက်တထုတ်ပြီးတဲ့စခန်းမျိုးလို့သူကလုံးဝလက်မခံနိုင်တဲ့မိခင်နိုင်ငံနဲ့ဒီဆက်ရောက်နိုင်ဆက်ရောက်နိုင်ငံတရားမဝင်ဆက်ထုတ်တဲ့အမှုတစ်နည်းကိုပဲသူကတောင်းပြီးထားတဲ့ကြောင်းနောက်ထပ်တော့ထပ်ဖွင့်ပေးလိမ့်မယ်ဆိုလုံးဝမမြင်လိမ့်ပါဘူးခင်ဗျာသူတို့တန်းနိုင်တဲ့လောက်ကတော့ဒီထိုင်းအစိုးရရောမြန်မာအစိုးရရောဒီကုညက်အဖွဲ့ကြီးတွေရောတော့သတိပေးနေတာကတော့အစိုးရတတ်မှတ်ထားတဲ့ကာလအထိဇွန်30ရက်လာဖြစ်တယ်ဒီနေ့တော့ရနောက်ပိုင်းမှာတော့သူကထိုင်းသူရက်ကဟိုကျန်တဲ့ကြောက်ဟိုလိုက်လံပြီးမှဆက်ကြည့်ခင်ဗျူးမို့ပြုလုပ်မယ်ဆိုတော့တတိယပြေးနေပါတယ်ခင်ဗျ
ာထိုင်းဆိုရကတော့2018ခုနှစ်ဇွန်လ30ရက်နေ့နောက်ဆုံးထားပြီးအထောက်အထားလက်မှတ်တွေလုံဆောင်ဖို့အတွက်အသိပေးကြေညာထားပြီး2018ခုနှစ်ဇူလိုင်လ10ရက်နေ့ကစပြီးအဖမ်းဆီးတွေလုတ်သွားတော့မှာဖြစ်တဲ့အကြောင်းထိုင်းလူသမားဝန်ကြီးဌာနကဇွန်လ9ရက်နေ့မှာကြေညာထားပါတယ်ရှင်
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်သတင်းစွာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့စည်းပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်အောင်သတင်းလွှာနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ကြရပါမယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ2532 52နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေရဲ့သူယုံကြည်ရာကဏ္ဍမှာတော့
ကျမတို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝါရင်နားလည်ဖို့နဲ့သူတို့တွေနဲ့သဟဆာတာဖြစ်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆန္ဒစိတ်နဲ့ပတ်သက်ပြီးကျမဆွေးနွေးတင်ပြသွားခြင်းပါတယ်
။ကုလသမဂ္ဂဌာနဝန်ထမ်းတဦးဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာစီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးကောင်းမျိုးတန့်တွေလေသမားတွေလက်ထဲဈေးနှုန်းသက်သာစွာနဲ့ရောင်းချပေးဖို့လိုအပ်တယ်လို့စိုက်ပျိုးရေးမှာခေတ်နောက်ကျနေတဲ့နီးစနစ်တွေကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့လေဧက90လောက်ကိုစိုက်ပျိုးနေတဲ့လေပိုင်ရှင်လေဗဒန်ဦးသိန်းစောကပြောပါတယ်မြမစီးပွားရေးဖွံ့ဖြိုးဖို့အတွက်အဓိကကျတဲ့လေယာစိုက်ပျိုးရေးကဏ္ဍတိုးတက်အောင်ဘယ်နေရာတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းကိုဦးသိန်းစောနဲ့ဆွေးနွေးထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
အဲ့တော့ဆိုတော့ကိုသိန်းစောပြောတဲ့ဟိုအချက်နှစ်ချက်ပေါ့နော်အဓိကအကြဆုံးအချက်နှစ်ချက်ကဒီအထွတ်နှုန်းမြင့်တင်ဖို့နဲ့ဒီထိုးလို့မှုကြားစိတ်တက်တာအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တခုချင်းစီကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒီကျွန်တော်ဆိုတော့ပြောတဲ့ဒီမြေစီလွာထင်းထင်းရေးဆိုတာတော့ဒါအလိုလိုသူကနေသူနားလည်ပြီးသားဖြစ်ရမယ်အနေထားမျိုးပေါ့နော်လက်သမားတွေလည်းဆက်လာတောင်းသူတွေသူတို့လည်းသိကြမှာပဲလေဆိုတော့ဒီအထွတ်နှုန်းတိုးလာအောင်ကျွန်တော်တို့အဓိကဘာတွေလှုပ်ဆောင်ဖို့လိုမလဲ
အဲ့ဆန်နှုန်းကိစ္စကတော့ကျွန်တော်တို့အဓိကတော့မျိုးပြဿနာမျိုးကဘူးဆိုရင်မျိုးကိုတချို့ကမျိုးဆိုပြီးတော့မျိုးပေါင်းမျိုးတန်းဆိုပြီးတော့ရောင်းကြတာတွေနေဒီမှာတွေ့ကြတယ်။ဒါပေမဲ့အဲ့တော့မျိုးပေါင်းမျိုးတန်းကလည်းသူကလည်းအယောနောပုံစံမျိုးတွေနဲ့ဒီလိုပဲရောင်းတော့လက်သမားကလည်းဟိုအစလိုဘယ်လိုကောင်းလဲဆိုတော့စက်နဲ့တခါလဲရိတ်ပြီးတော့တခါလဲချွေလိုက်ရတာဟုတ်ဘူးကစက်နဲ့ဒီလေဟိုစက်ဒီနဲ့ငှားမျိုးယူရီချွေလိုက်ရတဲ့အတွက်ကိုမျိုးပေါင်းမျိုးတန်းအနှံကောင်းတွေကိုသူကအကြီးကြီးလည်းတိတ်မရှိတော့မရှိတော့အဲ့ရနေဒီမှာနေဒီမျိုးကောင်းမျိုးတန်းရောင်းတယ်ဆိုတော့အဲ့ဒါကြီးဝယ်တုံးကြဒါလည်းထင်တယ်လို့ကြီးမျိုးကောင်းမျိုးတန်းတော့မဟုတ်ဘူးခင်ဗျာဒီလိုပဲအယောနှောနေနဲ့အလုံးနေကြအဲ့တော့အစိုးရအနေနဲ့ကမျိုးကောင်းမျိုးတန်းကိုဟိုမီးစနစ်မှန်မှန်နဲ့တကယ်ကိုတွတ်ချက်ထားတဲ့မျိုးကောင်းမျိုးတန်းထုတ်ထုတ်ထားတဲ့မျိုးကောင်းမျိုးတန်းတွေကိုလက်သမားတွေလည်းတဲ့ကိုကျွန်တော်အမြင်တော့အဲဒီနှုတ်သက်တာဆိုတဲ့ခံပြီးရောက်စားပေးသည်ဆိုတဲ့နောက်ပြီးတော့သူတို့နိုင်ကလည်းဥပီးဥဆောင်လုပ်ပေးပြီးတော့လုပ်ပေးပြီးချင်းတယ်။ဒါဆိုပုဂ္ဂလိကလက်ထဲကနေပြီးတွားရမယ်ဆိုရင်တော့လက်သမားကအဲရေးကြီးပေးပြီးဝယ်ပြီးမှအဲမျိုးစေ့ကိုတွားရမယ်အနေထားမျိုးပဲဖြစ်နေအောင်ပါပဲ။ကျွန်တော်အမြင်ရတော့လေ
။ဒါဆိုရင်အစိုးရဘက်ကရောဘယ်လိုပံ့ပိုးမှုများပေးနိုင်မလဲဗျာ
။သူကအနေနဲ့ပံ့ပိုးမှုပေးနိုင်ဖို့ကတော့အဲမျိုးကောင်းမျိုးတန်းကတော့နံပါတ်၁လို့ထင်တယ်။နံပါတ်၂ဆိုတာကတော့ကျွန်တော်တို့ဓာတ်မြေဩဇာပေါ့ကွာ။ဓာတ်မြေဩဇာဆိုတော့ဓာတ်မြေဩဇာကကျွန်တော်တို့ဈေးကြီးပေးဝယ်ရတာမျိုးပေါ့ဆောစောတော့ကျွန်တော်ပြောနေရပေါ့ကော1000ခွဲလောက်ပေးရတာမျိုးတွေအဲဒါမျိုးတွေဆိုတော့ကမှနည်းနည်းဟိုဓာတ်မြေဩဇာကောင်းကောင်းနေကိုကျွန်တော်ဆိုပလဲအစတော့ပလဲပေါ့ကွာအဲပလဲကတော့အာဒါကုလို့မရတော့တရုတ်ကဓာတ်မြေဩဇာတွေကြီးတယ်တရုတ်သားလည်းအထက်ထက်မှာကဟိုဆောစောကအင်္ဂလိပ်ကဘာဒီပါမန်းလည်းမပြီးမင်းနဲ့အဲပိတ်ထားတဲ့အိတ်ကိုဖွင့်ပြီးတော့တုံးနေတဲ့သူတွေကအဲသူတို့လည်းဂျန်နဂန်နဲ့တုံးလာမှာဘာဒီ quality ကောင်းမှန်းလည်းမပြီးပေါ့အဲ့လိုအနေအထားမျိုးတွေဆိုတော့ကျွန်တော်အစိုးရအနေနဲ့ဓာတ်မြေဩဇာအောင်လည်းလုံလုံလောက်လောက်အဲတန်ဖိုးပေးပြီးနေတယ်။နောက်တစ်ခုကတော့ဒီအထွတ်နှုန်းနဲ့ပတ်သက်ပြီးတော့ကျွန်တော်နံပါတ်3ပေါ့ကွာအထွတ်နှုန်းကောင်းမှုအတွက်ကိုဘယ်လိုနည်းပညာပိုင်းဆိုင်ရာတွေကိုတန်ဖိုးပေးနိုင်လဲလက်ဆင့်ကမ်းပြီးတော့ရသမားတွေကိုလိုလဲကူကူနဲ့ တင်ကြပေးနိုင်တယ်နီးစနစ်တွေပေးနိုင်တယ်ဆိုတော့အဲ့လိုလက်ကမ်းလေးတွေစာဆောင်လေးတွေဒါမှမဟုတ်ရင်အဲ့ဒီဒီသိုးဝါကူလိုက်ကနေပြီးတော့အဲ့ဒီတွင်းစင်းပြီးတော့တတ်နိုင်တော့ပံ့ပိုးပေးစီခြင်းနဲ့တင်ကြပေးစီခြင်းနဲ့ပေါ့နော်ဒါမှလည်းဆွေနှုတ်သူတာကခိတိရရောဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဆိုရင်ဒီလေဆာပြိုးရိုးအခြေခံနဲ့ကျွန်တော်ဝေဝေးကြည့်ကြမလို့ပါဘူးအင်းကြီးချင်းထိုင်းတို့ဘာလို့ကြည့်မလဲတော့ဂျပန်ဆိုတာကတော့တော်တော်လေးအဆင်ပြေပါတယ်ဂျပန်ဆိုရင်တော့ပြောမနေနဲ့တော့ပေါ့နော်အစိုးရကနေပြီးတော့သူတို့ဟိုသူတေသနာလုပ်ပေးတယ်ဘယ်မျိုးကအထွန်းနှုံးပိုကောင်းတယ်လူတွေအတွက်အပိုအကျိုးရှိတယ်ဆိုတာတွေအကုန်လုံးသူကအသေးစိတ်သူတေသနာလုပ်ပေးပြီးတော့မှအဲ့ဒါတွေကိုသူကမျိုးစေ့တွေကိုဖြန့်ဖြူးပေးတယ်ပေါ့နော်မျိုးကိုဖြန့်ဖြူးပေးတယ်ဆိုတာမျိုးလုပ်ကြတယ
်
ထိုင်းတို့ဖိလစ်ပိန်းတို့အပါအဝင်ဂျပန်တို့ပါလို့ပေါ့နော
်
ဒါမဲ့မြန်မာနိုင်ငံမှာရောမြန်မာနိုင်ငံဟာဆိုရင်လေမြန်မာနိုင်ငံလောက်ဆန်စပါးဟာအရေးကြီးတာမရှိတော့ဘူးကြံတဲ့နိုင်ငံတွေတည်းဆားတယ်လေကျွန်တော်တို့မမွေးခင်တွေကလည်းဒီလိုအရေးကြီးမှုဟာတောက်လျှောက်တရှိလာခဲ့တယ်ဒီလောက်အရေးကြီးပါရဲ့နဲ့မျိုးအထွတ်တိုးအောင်မျိုးကောင်းအောင်အစိုးရအနေနဲ့ဟိုပါသူတေသနာလုပ်တာလက်သမားတွေကိုကူညီပံ့ပိုးပေးတာမရှိတဲ့လောက်ဖြစ်နေတယ်လို့ကျွန်တော်တို့ကကြားရတော့အခုလက်ရှိမှာကောဘယ်လောက်ထိရှိသလဲအစိုးရရဲ့ကူညီပံ့ပိုးမှုကဘယ်အတိုင်းတားလောက်တိရှိသလဲမျိုးကောင်းအောင်အထွတ်တိုးအောင
်အဲခုတော့လေတော့ကျွန်တော်တို့ဟိုဒါသူ့လွေစပားဆိုင်ကျူးမှုအတွက်ပို့တော့အဲကျွန်တော်တို့ဆယ်မြောင်းနေရာနေပြီးတော့အဲရေလူတလောက်ပေါ့နော်အဲလူတလောက်လေးတော့ရှိတလောက်လေးတော့အဲ့လိုပေါ့လွေလေးတကူဟိုခစ်ကလို့တော့အဲ့လိုအခါလွတ်ဖို့ရေကိုပတ်သက်ပြရတာဒါမှမဟုတ်ခူးခူးချက်တွေတောင်းရတာအမှုတော့လွေလေးတကူလွေလေးတကူတော့လွတ်ပေးပါလေအဲလွတ်ပေးတဲ့အတွက်ကိုအဲ့ဒီရေပေါ်မှာမူတည်လွေစပားပေါ့ဒီဘာကိုစိုက်ကြတာပေါ့အဲ့ဒါတော့ရတယ်နောက်တစ်ခုကတော့ကျွန်တော်ဟိုသူတို့အဲစီမံခန့်ခွဲမှုပိုင်းကိုကျွန်တော်ဟိုတနည်းအားပြီးလိုက်ရတာကြတော့ကျွန်တော်တို့ဘူဝိုင်းဒေတာကြီးဆိုမှဆိုတော့သူအကျိုးတူလေယာစနစ်ဆိုပြီးတော့သူတို့ကျွန်တော်တို့က contract ဆိုတာ farming လေအဲ့ပုံစံမျိုးလေဒါကအဲ့ဒီပုံစံကိုသူတို့အကျိုးတူလေယာစနစ်ဆိုတော့အခုအကုန်လုံးကနည်းနည်းလေးဝိုင်းပြီးတော့အကုန်လုံးအကျိုးတူလုပ်ပြီးတော့အဲဝေဖွဲပြီးဒီရတဲ့အကျိုးမြတ်ကိုဝူခွဲစားကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါကိုလေသူတို့ကအဲနည်းနည်းစမ်းတက်နေတယ်လို့ကြားပါတယ်အဲ့ဒါဟိုစီမံအဲ့ဒီဟာကိုစမ်းတက်နေတော့ကျွန်တော်လေ့လာကြည့်တော့သူတို့အဲ့ဒီဟာကိုအစိုးရကစီမံခန့်ခွဲရေးရဲ့စည်ရင်းစစ်ဌာနနောက်လေတီဝင်ကြီးပြည်ပေါင်းနေတာတွေကိုအဲလက်သမားနဲ့လုပ်မယ်လို့ပြောပါတယ်အဲ့ဒါအဲ့တော့လေကောင်းမလို့ကောင်းပါတယ်ဒါပေမဲ့တခုရှိတာတော့အဲလေသမားတယောက်နဲ့တယောက်ကဒီ property ပိုင်ဆိုင်မှုကိုအလုံးပေါင်းပြီးတော့အကျိုးတူလေယာစနစ်ကိုဆိုရင်တော့နည်းနည်းလေးကျွန်တော်တို့တဲ့ကကျွန်တော်ကမာလူမျိုးတွေလေသမားတွေနေတဲ့တချို့နေရာတွေမှာထည့်ခဲ့ရတော့ရှိနေပြီ။ဒီစနစ်ကလည်းဖြည်းဖြည်းချင်းသွားမှာအဲအောင်မြင်နိုင်လိမ့်မယ်လို့ထင်ပါတယ်။အာဒါကျွန်တော်တို့ကဟိုကလေးလက်ကတင်းနေဟိုဟာတွေကိုကျွန်တော်တို့ကအခုကျွန်တော်ယူရီးယားမှာကျွန်တော်တည်ဘူးတယ်။ယူရီးယားကြောင့်တော့ကျွန်တော်တည်ဘူးတဲ့ဆိုင်ကြောင့်ယူရီးယားမှာကစံစက်ဟိုစံစက်ဆိုတော့ sorry ဒီရိတ်သိမ်းချက်တွေကဒီလက်ကတည်းမရှိဘဲနဲ့တခါလေတောက်ချောက်ကြီးတွင်းမြေကြောင်မျိုးဖြတ်ပြီးတော့တင်းရကြီးွားလာကြတော့ကိုယ်လွယ်ပြီးတော့ကိုယ်လည်းကြည့်ရောက်တဲ့နောက်အထွန်းတုံးတွေလည်းပိုကောင်းလာတာတွေတွေ့ရတယ်လေ။ဥကလက်ကတည်းဆိုတာမေးကြည့်တဲ့အခါကျတော့ရေအထွက်အပြူရေအနှုံးအပြောင်းအတွက်ကိုခံထားရတာနှိမ့်တဲ့နေရာနေပြီးတော့နှိမ့်တဲ့နေရာနှိမ့်တဲ့နေရာဆင်းဖို့အတွက်ကိုကတင်းခံပြတော့ဖောက်ချတယ်ဖောက်ချအဲ့လိုမျိုးစနစ်တွေဆိုတော့ဒါလည်းနည်းနည်းနောက်ကျနေတဲ့အဲဒီစနစ်ပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။အားကြောင့်မလို့အတော့ပံပိုးတဲ့ဟာတွေကဥပုံကကဖြောက်မှုတော့မရှိသေးဘူးခင်ဗျာကျွန်တော်အမြင်ကတော့ဖြောက်မှုဆိုတာကဝိသင်းလေးလာပြီးတော့ပြဿနာရဲ့အဖြေကဘယ်လိုလဲဆိုတာကိုကြည့်ကြည့်ရောက်ရောက်တကယ်တက်ကြွတဲ့လူတကယ်လဲဘာလို့ဟိုဒီလေယာဉ်လုံလားမှာကျွန်တော်တို့လိုပဲဒီလိုမျိုး sacrifice လုပ်ပေးနိုင်တဲ့ကိုကျိုးစုမီလုပ်ပေးနိုင်တဲ့လူတွေများလာမှာပဲရှင်းပြမှာနှစ်ဖို့ဆိုလို့ရှိရင်တော့ရောင်ဝါးဝါးနဲ့ပဲစမ်းသပ်လိုက်ဒီရွာရောက်လာလိုက်ပြီးပြန်သွားလိုက်ဒီတကယ်အတိအကျတဲ့ executive detail တွေဒါတွေမရဘဲနဲ့ဟိုရောက်တော့တခါတလွဲတွေဖြစ်ဒီလိုနဲ့ပဲခေတ်ဆက်ဆက်ကလက်သမားလည်းဒီဟောလုတ်ပြီးရဆိုတာလုတ်ပြီးရဆိုတာအတန်ပဲကြားပြီးတော့ဖြောက်သွားလိုက်ညားတယ
်ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာကစပီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ဂိမ်းဆွဲတဲ့ပြဿနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကယောဂတစ်ခုဖြစ်သတ်မှတ်တဲ့အဆင့်ကိုရောက်နေပါပြီ။ဂိမ်းဆွဲရဆိုတာဘယ်လိုမျိုးပါလဲ။ဂိမ်းဆွဲသူတွေကိုဘယ်လိုဂိမ်းဖြတ်ရတယ်လဲဆိုတာကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
န်နောက်ချန်လော့စ်အန်ဂျလိစ်မြို့မှာလေနှစ်တိုင်းလုပ်တဲ့ဖြောပြေးဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းသစ်တွေဂိမ်းဆက်သစ်တွေအပြိုင်မိတ်ဆက်ကြတယ်ကိုသားညိုရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူလာကတော့ဂိမ်းဆွဲတာကိုကျမကြီးဆိုင်ရာယောဂတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆူပြမော
ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသစ်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပိုပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကုသပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင်
At the Cyber Addiction Recovery Center, we provide assessment and treatment for technology addiction, which includes video gaming, social media addiction, phone addiction.
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာဒီပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်။ဗီဒီယိုဂိမ်းဆွဲသူတွေ၊လူမှုကွန်ရက်ဆွဲသူတွေ၊ဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေ၊အွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်။အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထဲမှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်တက်တွေလူကြီးတွေထိပါပါတယ
်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူးအပေါင်းအသင်းလည်းသိမ့်မရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမဆူပြန်မော
In the context of running social skills groups, which I've done for many years, more and more of my clients, my group clients, were presenting with excessive use of technology, and it's right around 2011.
ကျွန်တော်လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုများလာတာတွေ့ရပါတယ်2011ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးညံပြင်းတဲ့ပြဿနာပိုများလာပါတယ်ဂိမ်းကိုကျမ်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြတဲ့ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်တက်တွေလည်းအတူတူပဲတဲ့
အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်ချက်ပြီးတဲ့ဒိုပမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မင်းနဲ့ဆက်လုတ်ချင်စိတ်ပုံများနေတာလို့ Christopher Mulligan ကရှင်းပြတယ်ဗ
ျ When it stops abruptly like when a parent or there's a time they have to stop they really experience almost spontaneous withdrawals
ဒီပါရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလို့ဖြစ်သွားကြပါတယ်အဲ့ဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုးကနာမငြိမ်ဖြစ်တာမျိုးဂလန်ကဆန်ပြောတာမျိုးဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနဲ့စူးစမ်းကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခေတ်မှာနီးပညာကိုဖြတ်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
။သိကြတာပေါ့ဗျ။အရက်ဖြတ်သလိုမျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထပ်မဆွဲအောင်ခက်လေ့ကျင့်ပြီးရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal
တဖြည်းဖြည်းတော့သူတို့ online ပေါ်ပြန်တက်ကြမယ်ကွန်ပျူတာတွေဖုန်းတွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့နီးပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်တော်တော်ခက်ခဲပါတယ်မူရစေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့နီးမျိုးသုံးလို့မရပါဘူ
းအခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့် internet တွေဈေးပေါ်လာတယ်စွမ်းရည်မြင့်တဲ့ကွန်ပျူတာတွေဈေးသက်သာလာတယ်ဆိုတော့ဒီအချိန်ကြီး online ပေါ်တက်ဂိမ်းကစားနိုင်ကြတယ်
ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်ပြေလာတော့ graphic တွေအရင်ကောင်းလာတယ်။ကိုယ်တိုင်ဂိမ်းတွေကိုရောက်သွားတယ်လို့မျိုးကိုခံစားရတာဆိုတော့ကစားတာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ
့ It is so accessible and also the gaming computer which used to be a very high end, very expensive kind of adult
အလုံးကလွယ်လွယ်ကူကူရနိုင်နေတဲ့ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်စားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တဲ့ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်။အရင်ဒေါ်လာ4,000-5,000ပေးရတဲ့ကွန်ပျူတာမျိုးတွေကဒေါ်လာ1,000လောက်နဲ့ရနေပါပြီ။ကွန်ပျူတာတွေမှမဟုတ်ပါဘူး။ပေါ့ပေါ့ပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ်
။ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်။တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
။အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီး အခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာသွင်းမှုပြင်ဆင်ထားပြီဆိုတာသတင်းကောင်းပဲမဆူမြတ်မော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့ဆိုင်တာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြီးတော့ကြိုးဆိုပါတယ်
I mean, the World Health Organization recognizing gaming addiction, so it's supposed to come out in their newest version of their diagnostic manual.
Game ဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးကြပါရဲ့။ Game ဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
ကိန်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖို့ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့စက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စီရင်ကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါရဲ့ရှင်။မဆုမွန်စီစဉ်ပြီးကိုသားညွန်ကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှစီစဉ်ကိုနားဆင်ကြရတာပါ။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာစီစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစီ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့အမေရိကန်ရုပ်ရှင်တိတ်ပံကချင်းမြင့်သေးတဲ့တသက်တာအတွက်ထူးချွန်ရွှမ်းဆောင်စုကိုဘသူများရရှိသွားခဲ့ပါလဲပြီးတော့အစ္စရေးမှာလူတွေဝဝကွဲအောင်လာပြီးကြီးကြတဲ့အစီအရှုဒီလိုမျိုးကဘာတလောကထင်ပေါ်ကျကြားလူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ဟောလိဝုဒ်အကျော်မော်မင်းသားကြီးဂျော့ချ်ကလိုနီတယောက်အမေရိကန်ပြည်အောင်စုမှာကျင်းပသွားတဲ့ American Film Institute American ရုပ်ရှင်သိပ္ပံရဲ့ဆုချီးမြှင့်ပွဲအခမ်းအနားမှာဆုရရှိသွားခဲ့ပါတယ်Lifetime Achievement Award တက်တတာအတွက်ထူးချွန်ဆွမ်းဆောင်စုကိုဒီစုရရှိသူ46ယောက်ဖြစ်တဲ့မင်းသား George Clooney ရရှိခဲ့တာပါ။ရုပ်ရှင်တရုပ်ဆောင်လည်းဖြစ်အခု Director အနေနဲ့ရောထုတ်လုပ်သူအနေနဲ့ပါလုပ်ကိုင်နေတဲ့ George Clooney ကဇနီးဖြစ်သူလူခွင့်ရရှိနေ Amal Clooney နဲ့အတူဒီပွဲကိုတက်ရောက်ခဲ့တာပါ။ရုပ်ရှင်ဖန်တီးတဲ့အမှုပညာကိုတိုးတက်အောင်လို့အခြေခံကြားတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်နိုင်တဲ့ပါရမီရှိသူတွေကိုဒီစုချီးမြှင့်တာဖြစ်ပြီးတော့နာမည်ကျော်ရုပ်ရှင်လောကသားတွေဖြစ်ကြတဲ့မင်းသား Harrison Ford, Director Steven Spielberg နဲ့ဒေးသချင်းတွေဖန်တီးတဲ့ John Williams တို့လည်းဒီစုကိုရပူပါတယ်။ George Clooney အနေနဲ့ဆိုရင်တော့ဒီစုကိုရရှိဖို့ငယ်သေးတယ်လို့တယောက်ကသူ့ကိုပြောလာတော့သူကကျွန်တော်ရုပ်ကအသက်80ကျော်လောက်အိုနေပြီဆိုတော့ဒီစုရဖို့အဆင်ပြေပါတယ်လို့ပြန်ပြောင်းနောက်သွားခဲ့တာပါ။အဲ့ဒီခဏကတော့သူနဲ့အတူတရုတ်ဆောင်ခဲ့ပူတဲ့မင်းသမီးတွေဖြစ်တဲ့ Kate Blanchett, Jennifer Aniston, Laura Dern နဲ့ Cindy Crawford တို့လည်းတက်ရောက်ခဲ့ပါတယ်။စူပေးပွဲရဲ့ကော်ဇွန်နီရှောင်းလမ်းမှာပြောသွားတော့ဒေကိတ်ဆောင်မှာပဲဖြစ်ဖြစ်တယောက်ထဲထုတ်ပြခင်ရတာနည်းနည်းတော့ရှက်ဖို့ကောင်းပါတယ်။ဒါနဲ့လည်းမင်းသားတယောက်တည်းဒီစုကတကယ်ကိုရဖို့ခက်ခဲတဲ့စုကြီးဆိုတော့လေကျွန်တော်ဒီစုကိုရဖို့လာရတာအမတန်ကိုဝမ်းသာပါတယ်။ပြီးတော့မတွေ့ပြတာကြာပြီဖြစ်တဲ့အပေါင်းအသင်းတွေလည်းတွေ့ရတယ်လို့ပြောသွားခဲ့ပါတယ်။George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ British နိုင်ငံသား Amal တို့ကိုတလောကပဲ British တော်ဝင်မိသားစုရဲ့မင်္ဂလာပွဲမှာတွေ့ခဲ့ရသေးရပါဒီစုချီးမြှင့်ပွဲကိုတော့လာမယ့်ဇွန်လ22ရက်နေ့မှာ American ရုပ်မြင်သံကြားလိုင်းတစ်လိုင်းဖြစ်တဲ့ TNT ကနေပြီးတော့ပြသပါလိမ့်မယ်ရှင် Latin Pop Guitar ရဲ့ဘီယန်ဒီစုလို့ပြောလို့ရတဲ့နာမည်ကျော်အဆိုတော် Enrique Iglesias Israel နိုင်ငံ Television မြို့တော်မှာမေလနောက်ဆုံးပတ်မှာဖျော်ဖြေတော့ပြည့်တက်တောင်းတဲ့ချီပြီးလာကြည့်ခဲ့ကြပါတယ်Enrique Iglesias ဆင်မမတက်ခင် writer နဲ့ interview မှာတော့အရန်ကိုကျင်းနဲ့အားရပါတယ်။ကျွန်တော်ပြည်သက်ကိုကျွန်တော်အရန်လွမ်းနေတာပါလို့ပြောသွားပါတယ်။
Cuando nosotros ganamos premios decimos ah no nos importa nada pero cuando los nominan y cuando ganamos estamos super
သူအနေနဲ့တချင်းနေဖြောပြေနေရတာပြီးတော့သူ့ရဲ့မိသားစုနဲ့အတူတူရှိနေတာကသူ့ဘဝရဲ့အကျော်ရဆုံးအချိန်တွေပါလို့လည်းဆိုပါတယ်။အပေါ်အမဲအောင်ဝတ်ထားတဲ့ Enrique Iglesias ကတချင်းတွေကိုသူ့ရဲ့မိခင်ဘာသာစကားဖြစ်တဲ့စပိန်ဘာသာနဲ့ရောအင်္ဂလိပ်လိုပါပြီးဆိုသွားတာပါသူ့ရဲ့ကဘာနဲ့ဖြော်ပြပွဲခီးစဉ်တွေမှာတော့ Buenos Aires ဥရောပမှာဆိုရင်တော့ Latviana Prague နဲ့ American ပြည်အောင်စုတို့ကိုလည်းလာပြီးဖြော်ပြသွားပြီးဖြစ်ပြီး Portugal နိုင်ငံ Lisbon မြို့တော် Russia မှာဆိုရင်တော့ Moscow နဲ့ဒိမ့်ပတ်နိုင်ငံ Copenhagen မြို့တော်တွေမှာလည်းသွားရောက်ပြီးဖြော်ပြဖို့ရှိပါတယ်ငယ်ငယ်လေးကဂီတနဲ့ယဉ်ပါခဲ့တဲ့ Enrique Iglesias ရဲ့အဖေဖြစ်တဲ့ Julio Iglesias နဲ့အဖိုးဖြစ်တဲ့သူတို့ကလည်းကြော်ကြားတဲ့ Spain အဆိုတော်တွေဖြစ်ကြပြီးတော့ Enrique ကသူတို့ရဲ့ Latin ဂီတကအရင်ကတည်းကပိုကောင်းပိုမျိုးလာတယ်။ဒီနှစ်ထောင်ပြည့်လွန်နောက်ပိုင်းမှာလည်းအရန်ပိုကောင်းလာပါတယ်။ online အနေပြီးတော့တချင်တွေရုပ်ရှင်တွေကိုတိုက်ရိုက်ကြည့်လို့ရတယ် streaming နည်းပညာကြောင့်လည်းလူကြိုက်ပုံများလာရပါတယ်လို့ဆိုပါတယ်
I just I feel like I'm in a position where I'm so blessed and so lucky and I got the best fans such loyalty for the past 15 years.
သူကအခုလိုမျိုးနှစ်တွေအကြာကြီးအောင်မြင်မှုရစင်ပေါ်မှာဖြောပြနေရအောင်မယ်လို့အရင်ကမထင်ခဲ့ပါဘူးလို့လည်းပြောပါတယ်။ပြီးတော့ရှေ့ဆောင်မှာလည်းတချင်တွေဆက်ပြီးရေးသွားအောင်မယ်။ကမ္ဘာအနှံ့လိုက်ပြီးတော့ဖြောပြတဲ့အခေကိုလည်းနောက်ထပ်အနည်းဆုံး3နှစ်ခွဲလောက်ထိတော့ဆက်ပြီးတော့သွားနေအောင်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.မေဒနာချောစီစဉ်တင်ဆက်တဲ့သက်ဆိုင်ရောင်သတင်းလွှာကိုနားဆင်ကြကြရပါရှင
်။ဒီမနက်ကဟာဥရုယာတီဖောက်ပြန်မှုတွေကိုနှစ်ဆက်နှစ်တိုင်းဆိုးရွားစွာခံနေရပါတယ်။အခုနှစ်မိုးရင်းကာလမှာလည်းဒီနှစ်တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေဆူဆူရွားရွားဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရတယ်လို့ကော်ပိုရိတ်နဲ့အများအပြားလည်းပြသပါတယ်။ရာဒီဥရုဖောက်ပြန်မှုကိုတိုက်ရိုက်အကျိုးသက်ရောက်စေတဲ့တစ်တောပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com Facebook စာမျက်နှာက voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ
်။အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့ကုလသမဂ္ဂဌာနဝန်ထမ်းတဦးဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်။ကျမတို့ရဲ့ဂျင်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့ရဲ့ inner peace လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာအီချမ်းမှုကျမတို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝိုင်းနားလည်ဖို့နဲ့သူတို့တွေနဲ့တဟဆာတာဖြစ်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆန္ဒစိတ်နဲ့ပတ်သက်ပြီးကျမဆွေးနွေးတင်ပြသွားခြင်းပါတယ်လူရဲလူပြောလာရင်ကျမတို့ချင်းချင်းချစ်တတ်တဲ့စိတ်ခင်တဲ့စိတ်တနာတဲ့စိတ်ကိုချင်းစားတဲ့စိတ်ကကျမတို့အားလုံးစိတ်ထဲမှာရှိပြီးသားပါဒါပေမဲ့ကျမတို့စိတ်မကောင်းစရာတစ်ခုอ่ะပေါ့နော်ဒီကျမတို့ရဲ့စိတ်ခုံမှုတွေပြည်နေတယ်အများတိုင်းရုန်းကန်နေရတဲ့ဒီကဘာချင်းမှာလူသားချင်းစာနာတဲ့စိတ်တဖြည်းဖြည်းညှော့နေလာတာကိုတွေ့ရပါတယ်ကျမတို့အားလုံးမတူညီတဲ့ခံယူချက်တွေချင်းချင်းချက်တွေရှိနိုင်ပါတယ်ဒါကလည်းသဘာဝကြပါတယ်ဘာလို့လဲဆိုကျမတို့ကြည်ပြင်းလာတဲ့လူတိုင်းဝိုင်းနေကျမတို့ရင်ဆိုင်လာတဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးတော့ဒါပြောင်းလဲနိုင်ပါတယ်။ဒါမဲ့နောက်ဆက်တွဲဆိုကြတော့ချွတ်ချွတ်နေရာတွေမှာဆိုရင်ကျမတို့တခြားလူတွေအတွက်စဉ်းစားပြီးတာညော့နေပြီးကိုယ့်အတွက်ကိုယ်ပိုစဉ်းစားလာတာကိုတွေ့ရပါတယ်။ဥမာအဖြစ်ပြောရမယ်ဆိုရင်ပေါ့နော်ကျမတို့မိဘတော်တော်များများတို့ချင်းသားသမီးတွေကိုတင် जा ပြီးတဲ့အခါမှာဆိုရင်စာကျူးစားဖို့တခုတည်းမဟုတ်ဘဲနဲ့တခြားလူတွေထက်ပိုတားလာဖို့အတွက်တခြားလူတွေနဲ့အပြိုင်ဆိုင်နေလို့ဖို့အတွက်ပြောတာတွေဆုံးမတာတွေကိုတွေ့ရပါတယ်။မယ်မာရင်ကလေးတွေတနေ့မှပညာတတ်တွေဖြစ်လာမယ်နေရာတနေရာကိုရောက်လာမယ်ဒါပေမဲ့သူတို့တွေအတွက်စစ်မှန်တဲ့တငယ်ချင်းမိတ်ဆွေဆိုတာရှာပါလာနိုင်ပါတယ်ပြီးရင်တခြားလူတွေပေါ်မှာနားလည်နိုင်တဲ့စိတ်ညော့နေလာပြီးတော့နောက်ဆုံးမှဆိုရင်ကိုချင်းစာစိတ်တော်တော်လေးညော့နေလာတာတွေကိုတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်ရဲရွာထဲမှာကြည့်မယ်ဆိုရင်အဆင်ပြေတဲ့သူတွေရှိသလိုအဆင်မပြေတဲ့သူတွေလည်းအများကြီးရှိပါတယ်အရင်ကတော့ဆိုရင်ကျွန်တော်တို့ဒီလမ်းလူကြီးတွေရက်ွက်လူကြီးတွေအားပေါ့နော်အစမပြေတဲ့သူတွေကိုပံ့ပိုးပေးတာမျိုးတွေအချင်းချင်းအဲ့လိုမျိုးစစ်စစ်လုံးလုံးရှိဖို့ပွင့်လန်းသဘင်လေးတွေလောက်တာမျိုးတွေတွေးရပါတယ်။ဒါပေမဲ့အခုဆိုရင်ဒါတွေကလည်းယုံနေလာပါတယ်။ချူချူနေရာတွေမှာဆိုရင်ပေါ့နော်တိုက်ခန်းနေနေတဲ့ခါမှာကျမတို့ရဲ့ဘေးတိုက်ခန်းမှာနေနေတာဘယ်သူတွေနေနေလဲဆိုတာတော့မှမသိတဲ့အနေအထားတွေအများကြီးတွေ့လာပါတယ်။ဆိုတော့ကျမတို့လူမှုအတိုင်းဝိုင်းမှာဆိုရင်လည်းတယောက်နဲ့တယောက်အလံဝေးလာတာဝေးလာတာပေါ့နော်ကွာဟလာတာလေးတွေကိုလည်းတွေးရပါတယ်။ပြန်လ င်ပါလောကကိုတဆင့်တိုးပြီးကြည့်မယ်ဆိုရင်ပေါ့နော်ဥမာအဖြစ်ကျွန်တော်တို့ဘတ်ကားစီးတာနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်အရင်တော့ဆိုရင်ကျွန်တော်တို့ထိုင်ကုန်နေရာကိုတက်ကြီးရွယ်ဝတွေမတန်ဆွမ်းနေအမျိုးသမီးအကလေးတွေတွင်ပြေးပါတယ်အခုဆိုရင်ဒါရလည်းကျွန်တော်တို့ဆိုင်းဘုတ်တွေနဲ့ဟိုပြောရတဲ့အထီကိုဖြစ်လာပါတယ်တယောက်ကိုတယောက်အဲ့လိုမျိုးပေါ့နော်နေရာပေးတာမျိုးမရှိတဲ့နဲ့ချွတ်ချွတ်နေရာတွေမှာဆိုရင်အားကောင်းပေါင်းတဲ့အမျိုးသားတွေကထိုင်ကုန်လှူတာမျိုးတွေတောင်တွေ့ရပါတယ်ဒါရဟာလောကကျွန်တော်တို့ရဲ့ကိုစင်းစာစေရောင်းနေလာတယ်ဆိုတာကိုကြားတဲ့ဥမာလေးတွေပေါ့နော်ပြီးတော့လုတ်ခွင်မှဆိုရင်လည်းအရှင်အထက်ဆိုင်ပို့ပြီးစိတ်ဖိစီးလာပါတယ်ကျွန်တော်တို့အထက်လူကြီးတွေကလောင်းငယ်သားတွေကိုမညာမတာခိုင်းတာမျိုးစိတ်ဖိစီးမှုတွေပေးတာမျိုးအဲ့တော့ဝန်ထမ်းတွေကအလုပ်ပြီးလို့အင်ဂျင်သွားတဲ့အခါမှာမိသားစုကြားထဲမှာလည်းမိသားစုပျော်ရွှင်မှုတွေပေါ်မှာသွားပြီးစိုးစိုးဝါးဝါးထိခိုက်နေတာကိုလည်းတွေ့ရပါတယ်ဒါကြောင့်ကျွန်တော်တို့မတိလိုက်တဲ့အကြည့်အမှုအကျော်အစိုးအလုပ်တွေကသူများတွေရဲ့ဘဝမှာကြီးကြီးမားမားကြီးသွားပြီးထိနိုင်နေဆိုတာကိုလည်းသိဖို့အတွက်လိုအပ်ပါတယ်တစင်းပို့ပြီးကြည့်မယ်ဆိုရင်တော့လူတိုင်းဝိုင်းမှာပေါ့နော်ကျွန်တော်တို့ခွဲခြားဆက်ဆံတာတွေနောက်တယောက်ကိုတယောက်အပြည့်မြင်တာတွေဒါတွေကလည်းကျွန်တော်တို့ပုံမှာအများကြီးဆိုးကျိုးတွေဖြစ်စေပါတယ်ကျွန်တော်တို့ကြောင်းမှခွဲခြားဆက်ဆံတာတွေနောက်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာတွေမလူလားအဲ့တဲ့လူမှုရေးပြဿနာပဋိပက္ခတွေကိုဖြစ်စေပြီးတော့ကျွန်တော်တို့လူမှုအတိုင်းဝိုင်းတစ်ခုလုံးပုံမှာဆိုးကျိုးတွေအများကြီးသွားပြီးဖြစ်စေပါတယ်ပြီးတော့ကျွန်တော်တို့လူချင်းချင်းပေါ့နော်အထင်သေးတာမရှိအောင်နှိမ့်ချဆက်ဆံခြင်းမရှိပဲခွဲခြားဆက်ဆံခြင်းအနိုင်ကျင့်ခြင်းအပြစ်တင်ခြင်းဒါတွေမရှိပဲနဲ့တယောက်ကိုတယောက်နားလည်ပေးဖို့အတွက်ကိုချင်းစာစိတ်တွေမွေးဖို့အတွက်တကယ်ကိုအရေးကြီးပါတယ်အထူးသဖြင့်ကျွန်မတို့ရဲ့လူငယ်လေးတွေပေါ့နော်ကျွန်မတို့နိုင်ငံရဲ့တကယ်အနာဂတ်လေးတွေပါသူတို့တွေရဲ့စိတ်ထဲမှာဒေါသတွေမလုံမုံတိမှုတွေမရှိပဲတယောက်ကိုတယောက်နားလည်ဖို့အတွက်ကိုချင်းစာဖို့အတွက်ဒါတွေအားလုံးအရေးကြီးရဲ့ဆိုတော့ကျွန်မပြောချင်ပါတယ်ကျွန်မတို့အားလုံးတယောက်ကိုတယောက်တကယ်နားလည်ပေးနိုင်တယ်တကယ်ကိုကျွန်မတို့တယောက်ပေါ်တယောက်ကိုချင်းစာနိုင်တယ်ဆိုရင်သိကြပါတယ်ကျမတို့နိုင်ငံငင်းငင်းချင်းချင်းအေးအေးချင်းချင်းနဲ့ကျမတို့ဖွံ့ဖြိုးရေးတွေအများကြီးလုပ်နိုင်ပါတယ်လို့ပြောရင်းနဲ့ပဲကျမရဲ့အဆွေနှစ်တင်ပြချက်ကိုကျမနှိမ့်ပုံချုပ်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးခဲ့ရပါ VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာစီစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်တနင်္လာနေ့ညဘက်အစီအစဉ်အဆုံးမတက်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်အမေရိကန်ရဲ့လူမှုကြီးကြပ်ဆိုင်ရာဥပဒေကိုအခုသတင်းပတ်တွင်ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအောက်လွှတ်တော်မှာပြင်ဆင်နေကြခြင်းပါပဲအထောက်အထားမပါပဲတိုင်းပြည်အတွင်းဝင်လာကြသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့တကွဲတပြားစီခွဲခြားထိန်းသိမ်းထားတဲ့ကိစ္စအပေါ်သမ္မတထရန့်မဆိုရကခုခံကာကွယ်နေရပါတယ်ပပူဝါနယူဂီနီနိုင်ငံတောင်ပိုင်း Highlands KIA မှာအကြမ်းဖက်ဆူပမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တိုင်းပြည်အရေးပေါ်အခြေအနေကြီးညာလဲရပါတယ်။ KIA မြို့တော်မန်ဒီမှာဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကပြည်နယ်အုပ်ချုပ်ရေးမှူးဝီလျံပါဝီရဲ့အိမ်အပါအဝင်အဆောက်အဦအတော်များများကိုမိရှုဖျက်ဆီးခဲ့ပြီးတော့ပစ္စည်းတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကလူယူသွားခဲ့ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်ရှာနာဘူဂနာဟာဒီကနေ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမှုအတိုင်းအဝန်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းမွန်တော့ခရိုင်အုပ်ချုပ်ရေးမှူးကဗီဒီယိုကိုပြောပါတယ်အထူးကိုယ်စားလှယ်မစ်ဘူဂနာဦးဆောင်တဲ့ကိုယ်စားလှယ်ဘက်ဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်တွေလည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့9မြောက်နေ့အဖြစ်နဲ့ရုရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပနေတာမှာအုပ်စုကြီးကဘယ်လီယံအသင်းနဲ့ပနမအသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာရှင်းပြနေကြတာမှာတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲရှိနေကြပါတယ်။အုပ်စုကြီးရဲ့နောက်ဆုံးပွဲစဉ်ဖြစ်တဲ့ဒီကနေ့ပွဲစဉ်ကိုတော့တူနီရှားနဲ့အင်္ဂလန်အသင်းတို့ရှင်းပြန်ကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည12နာရီခွဲမှာစတင်မှာဖြစ်ပါတယ်ခင်ဗျ
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Voice Zone ဖြစ်ပါတယ်။ဒီကနေ့ည VOE အစီအစဉ်တွေကိုလိုင်းတိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသူစင်အောင်ပါ။
This program has come to you from the Voice of America, Washington.